โอเคปมกะดร.เรมอนติวเลยครับเราတို့ဒီโควิดနောက်ပိုင်းကာလပေါ့เนาะကပ္ပာမှာကုကုကုအဆုံးစီရင်မှုတွေများလာတယ်လို့တပြည့်ချော်ဒီကပ္ပာချက်မိုင်အဖွဲ့ကထုတ်ပြန်ခဲ့တယ်လို့မြန်မာနိုင်ငံမှာလည်းအလားတူဖြစ်လာနိုင်တဲ့သဘောမျိုးနဲ့အခုနောက်ပိုင်းမှာပါအထူးသဖြင့်ဒီပြီးခဲ့တဲ့လပိုင်းတွေအတွင်းမှာပေါ့เนาะဆက်များလာနေပုံရတာမျိုးမြန်မာမီဒီယာတွေမှာတွေ့ခဲ့ရတာမျိုးဘာကြောင့်အခုလိုဖြစ်လာနိုင်တာကိုစပြီးတော့ရှင်းပြပြပါလားဆရာကြီး
။အဲဒီဘေးကနေပတ်သက်ပြီးတော့ကျွန်တော်ဖြေရမယ်ဆိုလို့ကျွန်တော်အကျေတမွေးမဖြေဖို့လိုပါလိမ့်မယ်နော်။ဘာကြောင့်လဲဆိုတော့မိမိတကယ်တန်ဖိုးထားတဲ့မိမိအသက်ကိုပင်အဆုံးစီရင်ဖို့ဆိုတဲ့ကိစ္စကအင်မတန်နဲ့နေပြီးရှုပ်ထွေးပြီးတော့ကြာရစ်သူတွေရွှေမျိုးသားချင်းတွေအားလုံးအပြေရှားခက်လိရှိတဲ့အကြောင်းအရာဖြစ်ပါတယ်။ကာယကရှင်ကိုယ်တိုင်ကလည်းအဲ့ဒီအတွက်ကိုအပြေအတိကျရှိမယ်လို့မထင်ပါဘူးနော်။ဒါကိုကျွန်တော်တို့ပြန်လေ့လာတဲ့ခါမှာကျွန်တော်သိရှိတယ်လို့လေ့လာလို့ရတယ်လို့ခေါ်တာအကြောင်းအမျိုးမျိုးအရင်းခံတာတွေ့ရပါတယ်ဒီမိမိကိုယ်ကိုအဆုံးအစီနဲ့ကိစ္စက biological ဆိုတဲ့ခန္ဓာကိုယ်ပိုင်းဆိုင်ရာကျမကြီးအကြောင်းအရာတွေပါနေတယ်လို့ sociological လူမှုပေါင်းသစ်ဆက်ဆံရေးဆိုင်ရာကိစ္စတွေ psychological လို့ခေါ်တဲ့စိတ်ဓာတ်ရေးရအချက်လက်တွေရောရှက်ပါဝင်ပတ်သက်နေတာကိုကျွန်တော်တွေ့ရပါတယ်အကြမ်းမြင့်ပြောမယ်ဆိုလို့ရှိရင်တော့ဒီ individual factor ပေါ့ဒီဥချင်းပါတဲ့အချက်လက်တွေသက်ဆိုင်တဲ့အချက်လက်တွေနဲ့environmental factors ပါဝင်တဲ့ကြိုက်ခတ်မှုတွေနဲ့ပတ်သက်နေတဲ့ပေါင်းစပ်ဖြစ်ပေါ်လာတယ်လို့ကျွန်တော်ဆိုနိုင်ပါတယ
်ဟုတ်ကဲ့ဆရာဒီကိုဗစ်ကာလနောက်ပိုင်းလို့အချိန်ကာလအနေအထားအရကြည့်မယ်ဆိုရင်ရော
အခုချိန်ဆိုတာလည်းတော်မှန်အချိန်မဟုတ်ဘူးဆိုတာကအများအထူးပြောစရာမလိုပါဘူးလေလက်ရှိပြည်တွင်းအခြေအနေကကျွန်တော်တွေးဆကြည့်မယ်ဆိုလို့ရှိရင်တော့အာဏာသိမ်းထားတဲ့ပုံချုပ်မှုအောက်မှာပြည်သူတွေအကြောက်တရားနဲ့နေထိုင်နေရတော့လူမှုသိုက်အုံကြီးတစ်ခုလုံးက social cohesion တက်သုံးသွားပြီးတော့ကျမကြီးပညာကြီးစီးပွားရေးစိတ်ဓာတ်ကြီးရအလုံးကစင်ကလေးဖြစ်နေတဲ့အချိန်ပေါ့ဗျာ။ဒါမှမိသားစုတွေမိမိတို့ရဲ့မျိုးဝါတွေကိုစွန့်ခွာပြီးအဆုလိုက်အုံလိုက်ဘေးကင်းအောင်တိမ်းချောင်နေရတဲ့ဘဝမှာအခြေခံစောက်ကုန်တောက်ကုန်တွေရှားပါတယ်။ဒုက္ခအထွေတွေကြုံတွေ့နေရတဲ့အချိန်တော်လဲကြေးဝါတွေအချို့မှာဆိုရွာလုံးချုပ်မိရှုခံပြီးတော့ဒီဒုက္ခရောက်နေတဲ့အချိန် famine ခေါ်တဲ့အစာရေးဆန်းအနတ်ဘေးကြုံလူညီပါဖြစ်နေတဲ့အချိန်ဒါတွေကိုထက်သွင်းစဉ်းစားရမှာပါ။လူအများစုခံစားနေရတဲ့ collective trauma ဆိုတဲ့စိတ်ဓာတ်ကြီးခံစားနေရတဲ့အချိန်နဲ့ဖြစ်လို့မိမိကိုယ်ကိုအဆုံးစီရင်နဲ့နှုတ်ထပို့ပြီးတော့ညွှန်ပြလာတဲ့လူကျွန်တော်တို့ဆုံးနိုင်ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုအနေအထားမှာဒီအဆုံးမစီရင်ခင်ပေါ့နော်ကြိုပြီးတော့သိနိုင်မယ့်အနေအထားမျိုးရောရှိနေလားဆရာကြီး
အဲ့တော့အဆုံးမစီရင်ခင်မှာလူတယောက်ရဲ့စိတ်ဓာတ်ကဘယ်လိုအခြေအနေရှိလဲလို့ကျွန်တော်တို့စမ်းစစ်ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီအချိန်မှာစိတ်ဓာတ်ကျတဲ့အခြေအနေတွေ့ရမယ်အဲ့တော့စိတ်ကျယောဂကြီးဆိုပြီးတော့ major depression ခံစားနေရတဲ့လူတွေအဲ့ထက်မှာ 70% 80% ကျွန်တော်ပါတယ်ခင်ဗျာအချို့ကလည်းပဲအရက်သေးစားအလုပ်ချုပ်တောက်ဆိုးပြီးတော့မှ alcoholism ဖြစ်ပြီးတော့သူရဲ့ impulse control ပေါ့သူရဲ့စိတ်သူမနိုင်အောင်ဖြစ်တဲ့လူတွေလည်းပဲ 50% တော့ပါတာတွေ့ရတယ်လို့ပဲစိတ်ရောဂါခံစားနေရတဲ့လူတွေပေါ့လေအဲ့ဒါကတော့ 4% တော့ပါပါတယ်၄ရာခိုင်နှုန်းပါပါတယ်အဲ့တော့သူတွေတရားနဲ့ကြည့်မယ်ဆိုလို့ရှိရင်တော့အဆုံးစီလူအများစုပေါ့လေဒါကကဘာကြက်ရမှာကြည့်တယ်မယ်ဆိုရင်အဲ့ဒီသူတို့အဆုံးမစီခင်အသက်မဆိုးမမီအချိန်တောင်းမှာစိတ်ဝေဒနာအနည်းနဲ့များတစ်ခုတစ်ခုတော့သူတို့ခံစားနေရရှာတော့တွေ့ရတယ်တော့ပြစနာမယ်ဆိုလို့ရှိရင်ဘယ်သူမဆိုပေါ့လေပြင်းထန်တဲ့စိတ်ဖြစ်စည်းမှုနဲ့အခုကျွန်တော်ဘာမှမတွေ့ဆုံရတဲ့ဟာမျိုးတွေပေါ့လေခံစားနေရတဲ့အခြေအမှဆိုရင်တော့အနည်းနဲ့အပြစိတ်ဓာတ်ကျတဲ့ဟာတော့ဖြစ်နေတာပေါ့ဒါကိုကျွန်တော်က reactive depression လို့ခေါ်တယ်နော်ပမာန်ပေါ့လေဒါပေမဲ့အဲ့ရနေပြီးတော့ coping skill ကိုယ့်ရဲ့ကိုယ်ပြောင်းနေတိုးနိုင်နိုင်တဲ့ခံနိုင်ရည်စွန်းကိုပြန်ပြီးတော့တည်ဆောက်နေတဲ့လူတွေဆိုလို့ရှိရင်စိတ်ကျယောဂါကြီးဖြစ်သွားတာ major depression ခံစားပြီးတော့ခုနဆူဆက်ဖြစ်ဖို့ကပိုများလာပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီခံစားနေရသူတွေမှာကြိုသိနိုင်မဲ့လက္ခဏာတွေရောအထိကဘလို့ရှိနေလဲဆရာကြီ
း။အင်းသာသာသူတို့မှာရှိတဲ့ symptom တွေပေါ့လေဝေဒနာတွေကဘာလဲဆိုလို့ရှိရင်သူတို့မှာဆုတ်ယုတ်တဲ့အတွေးခေါ်လေ negative အတွေးတွေကြီးဆိုလာပြီးတော့မိမိကိုယ်ကိုမနှိမ့်လို့တော့ခြင်းမိမိကိုယ်ကိုအပြစ်နဲ့ထိုက်တန်တယ်လို့ယုံကြည်လာတာပေါ့သူကို blame လုပ်တယ်လေပျော်ရှင်မှုစိတ်တုံးနေတွေးနေကြည့်တယ်မှာယုံမထွက်နိုင်လောက်အောင်ပိတ်မိနေသူခံစားပြီးတော့ပြန်လဲကျွမ်းမာလာဖို့လဲညှို့ညွတ်ဆုံးရှုံးပြီးတော့သက်တာမှုရောက်ဖို့အခြားနည်းလမ်းရှာမတွေ့တော့ဘဲနဲ့မိမိချစ်ခင်တွေ့ကြတဲ့အသက်ကိုအဆုံးစီရင်တဲ့စိတ်တွေနဲ့တစ်ချိန်လုံးညှိုးနေတာတွေ့အဲ့ဒါကိုတူးတယောက်ကများစာနာပေးပြီးတော့နားလည်ပေးမယ်ဆိုလို့ရှိရင်ဘာကြောင့်တအားကြီးလဲဆိုလို့ရှိရင်သူကဒီလိုဖြစ်တဲ့လူတွေကလူမှုအိုက်ဝန်းကိုရှောင်ကျင်ပြီးတော့အထီးကျန်ဘဝထဲမှာတယောက်တည်းဆိုလို့ရှော့ကနေရတာပေါ့လေအဲ့မှာသူ့ရဲ့စိတ်အလိုလိုက်ပြီးတော့ဖြစ်သွားတာများပါတယ
်ဟုတ်ကဲ့ဆရာကြီးအခုလိုဒီအထီးကျန်နေတဲ့အနေအထားကနေရှစ်ဆက်ပြီးတော့ဒီအဆုံးစီရင်တဲ့အဆင့်အထိမရောက်အောင်ပေါ့နော်ဘာကအဓိကအရေးကြီးနေလဲဆရာကြီ
းဒီနေရာမှာစိတ်ဓာတ်ကျတဲ့အနေမှာကုသမှုခံစားဖို့လိုတယ်ဆိုတဲ့ဟာရယ်ဒါမျိုးကဘလို့စိတ်ခံစားတာကစိတ်ကအနေထားတစ်ရက်ပဲဖြစ်တယ်သက်တာမှုရတော့အောင်ကုသမှုခံရလို့ရှိရင်စိတ်ကြောက်သွားပြီးတော့ ဒီအခြေအနေကနေရုံထွက်သွားနိုင်တယ်ဆိုတဲ့အကြောင်းကိုထောက်ပြနေဖို့လည်းလိုတယ်။အဲ့ဒီမှာမိတ်ဆွေပေါင်းစည်းအနေနဲ့ကျွန်တော်တို့ဒါမျိုးခံစားတော့တွေ့ရတယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲတင်းမိကြည့်ဖို့လိုတယ်။ဒါတော့ခံစားနေရတာဟုတ်နားလေတယ်သဘောပေါက်တယ်နော်။ဒါလို့စိတ်ကလည်းမကြည်မချမ်းဖြစ်နေတယ်ဒေါသလည်းဖြစ်ရင်ဖြစ်နေမယ်။ဒါပေမဲ့အဲ့လိုဖြစ်နေလို့လောကကြီးကနေလို့မကောင်းတော့အောင်ဖြစ်နေပြီးတော့မိမိကိုယ်ကိုမိမိနော်လောက်ကြမှုညာစိတ်ပူပေါက်ပေါ်ပေါက်နေသလားဆိုတော့ပြုမှန်နေနေမေးကြည့်ဖို့လိုပါတယ်။တချို့ကလည်းမမေးရဘူးပေါ့လေ။မေးလိုက်ပူဆိုးသွားမလားဆိုပြီးတော့ပ
ါ။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုမေးလိုက်ရင်ရောဘယ်လိုတည့်ရောက်မှုရှိလာနိုင်လဲဆရာကြီး
။အဲ့လိုမေးလိုက်လို့ရှိရင်စိတ်ခံစားနေတဲ့လူတယောက်အနေနဲ့ဒီမေးကိုမေးတာကိုကြားရတာနဲ့သူ့မှာ relief ဖြစ်သွားတယ်။အော်ငါခံစားနေရတော့လူတယောက်ကတော့နားလဲပါလား။နားမှလည်းရှင်းပြဖို့အခွင့်အရေးရသွားပြီဆိုပြီးတော့သူ့ရဲ့အကျိုးကြောင်းတွေကိုဖြည်းဖြည်းဖြည်းဖြည်းသူထုတ်ပြောလာတဲ့အနေထားရှိလာလို့ရှိရင်သူက suicide thought ကနေပြီးတော့suicide plan ပေါ့လေဘလို့ကိသူအကြံစီရှိတယ်ဆိုတော့ကိုဖွင့်ပြောလာနေတဲ့အနေထားရှိလာတယ်အဲ့ဒါမှကျွန်တော်တို့က intervention လုပ်ပြီးတော့ဒီချိန်မှာတော့ professional တွေ့ဖို့လိုတယ်ဒါဆိုလို့ကျွန်တော်စိတ်ဖြစ်အောင်မလုပ်ရင်ကောင်းမှာအကျဉ်းချပေးဖို့ပေါ့လေအဲ့လိုကနေပြီးတော့ကျွန်တော်ကူညီပေးဖို့လုပ်ပါတယ်ဒါအခုကျွန်တော်ပြောနေတဲ့ဥစ္စာကအများအဖြစ်ပေါ့လေအခုဖြစ်နေတဲ့ကျွန်တော်တို့တနေ့ကတနေ့ရောပြေးသွားနေတဲ့တောထဲမှာတောင်ထဲမှာကျုံးကန်နေတဲ့လူတွေရှိတယ်အဲ့လူတွေမှာလည်းတူးနဲ့တူးတောက်နဲ့တောက်ကလည်း resilient ဆိုတာရှိပေမဲ့ခံနိုင်ရှိပေမဲ့ပြောမတော့မတူးကြဘူးပေါ့လေ။နော်အဲ့မှာသူက collective trauma ကြီးကစိတ်ဖြစ်စည်းမှုကြီးခံစားနေရတယ်။အဲ့ဒါတွေဘယ်လိုသုံးသပ်မလဲ။ဒီ grief process ကိုသူတို့ဘယ်လိုကန်ကြွမလဲဆိုတဲ့မှာဝင်ပြီးတော့ကျွန်တော်အကူအညီပေးဖို့လိုပါပဲ။အဲ့ဒါကကျွန်တော်တို့အခုလက်ရှိဖြစ်နေတဲ့အနေထားပေါ့လေ။ပြောမယ်ဆိုလို့ကျွန်တော် internet နဲ့နေတယ်ပေါ့လေ။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။